Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ VOE မြန်မာပိုင်းစီစဉ်ရဲ2014ခုနှစ်ဒီဇင်ဘာလ30ရက်နေ့အင်္ဂါနေ့ညနေခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ71.25 ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။သောရရှင်များရှင်လန်းချမ်းမြေကြပါစေရှင်။ကျမသင်္ကီထိုက်ပါ
ကျမအေးသနာကြပါရှင်တနင်္ဂနွေနေ့ကမုံတိုင်းကျနေချိန်အတွင်းမှာပြတ်ကျသွားတဲ့ Air Asia လေကြောင်းလိုင်းကခီးသည်တင်ကျက်လျင်ရဲ့အပြည့်အစည်အစားနာတွေကိုတွေ့ခဲ့ရတဲ့ပင်လယ်ထဲကနေအလောင်း40ထက်မနည်းပြန်ပြီးအစဲယူရရှိပါပြီမြန်မာနိုင်ငံမှာတော့အကူလာသမဂ္ဂအခေါ်အဖြစ်ရိုဟင်ဂျာမွတ်စလင်တွေကိုနိုင်ငံသားအဖြစ်နဲ့အသိအမှတ်ပြုဖို့တန်းတူအခွင့်အရေးပေးဖို့မြန်မာအစိုးရကိုတိတ်တွန်းထားတဲ့ဆုံးဖြတ်ချက်တရက်ကိုကုလသမဂ္ဂအထွေထွေညီလာခံကချမှတ်လိုက်ပါတယ်ဒီလိုမျိုးဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုတော့ဒီရက်နေ့ပိုင်းမှာကြားချရပါမယ်ရှင
်ကောင်းပါပြီရှင်သတင်းတွေပြီးမှာတော့အတိုက်ခံခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာ NLD အနေနဲ့ရွေးကောက်ပွဲဝင်ရေးမဝင်ရေးနဲ့ပတ်သက်ပြီးတော့
ဒီနိုင်ငံရေးမှာဆိုတာဟာအချိန်ကာလဆိုတာအင်္ဂါမှအရေးပါပါတယ်။နိုင်ငံရေးမှာဆိုရင်ဒီရဲ့အတွေ့အကြုံမှအများကြီးကြောင်းနေပါမယ်ဖြစ်ပါတယ်
သတင်းနေ့ပြီးမှတင်ဆက်ပေးမှာဖြစ်ပါတယ်ရှင်ဒီနောက်မှာတော့မနေ့တော့ကတရုတ်တန်ရုံရှိဆန္ဒပြဖို့စူးစမ်းသူတွေဒီကနေ့မှဖမ်းဆီးခံရတဲ့အကြောင်းနောက်အင်ဒိုနီးရှားနိုင်ငံရဲ့ငါးခိုးဖမ်းဆီးမှုတွေကိုဘလို့ကင်တွယ်နေတယ်လဲဆိုတာဒီကိုဒီညနေခင်းမှာတင်ဆက်ပေးဖို့ရှိပါတယ်ရှင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမအေးသန္နာကျော်နဲ့ကိုဇော်ဝင်းလိုင်းတို့ကကြီးညာပေးကြမှာပါ
တနင်္ဂနွေနေ့ကမုံတိုင်းကျနေချိန်အတွင်းမှာပြတ်ကျသွားတဲ့ Air Asia လေကြောင်းလိုင်းကခီးသည်တင်ချက်လျင်ရဲ့အပြည့်အစည်အစားနာတွေကိုတွေ့ခဲ့ရတဲ့ပင်လယ်ထဲကနေအလောင်း40ထက်မနည်းကိုပြန်ပြီးဆယ်ယူရရှိထားပြီလို့အင်ဒိုနီးရှားတောင်ဝင်ရှိသူတွေကပြောပါရယ်။ဘော်နီယိုကျွန်းအနောက်တောင်ဘက်မိုင်တယာအကွာလောက်မှာကယ်ဆယ်ရေးရဟတ်ယာဉ်တွေကဂျာဗာပင်လယ်ထဲမှာမျောနေတဲ့ရုပ်လောင်းတွေဆွဲတင်နေတာကိုဒေတာရင်းရုပ်သံသတင်းဌာနတွေမှာဒီကနေ့ပဲထုတ်လွှင့်ပြသပါရယ်။အသက်ကအင်ကြီးမပါဘဲနဲ့ပွားနေတဲ့ရုပ်အလောင်းတွေဂျာဗာပင်လယ်ထဲမှာမျောနေတဲ့ပုံတွေကိုတွေ့ရတော့ဒီလေရင်ခီးစင်မှာပါသွားကြသူ162ဦးရဲ့မိသားစုတွေအချင်းချင်းပွေဖက်ပြုံးကိုကြွေးခဲ့ကြပါတယ်။ညရောက်လာတဲ့အထိလေရင်ပြတ်ကျတဲ့အထက်မှာပါသွားတဲ့ခီးသည်တွေထဲကနေလေးပုံတစ်ပုံလောက်ကိုပဲအလောင်းတွေကိုပဲကယ်ဆယ်ရေးလုပ်သားတွေရှာဖွေတွေ့ရှိခဲ့ရပါတယ်။အသက်ရှင်ကျန်ရစ်သူတယောက်မှအရှာမတွေ့ပါဘူး။လိမ်မော်ရောင်အသက်ကဝစ်ဆုံတစုံခီးဆောင်တတအနေနဲ့ဖြူရောင်တုတ်ထားတဲ့အရေးပေါ်တကားလို့ယူဆရတာတွေအပါအဝင်လိမ်မော်ကနေပြုတ်ကြတဲ့ပစ္စည်းတွေကိုရှာတွေ့ခဲ့ပြီးတော့မကြခင်မှာပဲရုပ်လောင်းတွေကိုတွေ့ရှိတာပါဘော်နီယိုကျွန်းအနောက်တောင်ဘက်မိုင်တယာအကွာရင်းမြစ်နှစ်ပြင်အောက်မှာအရေးကြီးတစ်ခုကိုတာဝန်ရှိသူတွေတွေ့ရှိထားပြီးတော့ပြတ်ကျတဲ့လေရင်ကိုတယ်လို့ယူဆရပါတယ်လေရင်ကအင်ဒိုနီးရှားနိုင်ငံဆူရာဘာယာမျိုးကနေပြီးတော့စင်ကာပူနိုင်ငံစီကိုတနင်္ဂနွေနေ့ကပြန်တန်းတဲ့နှစ်နာရီကြာခီးတို့တစ်ခုအတွင်းလမ်းထွက်လောက်မှာ Airbus A320-200 လေးယာဉ်ပျောက်ဆုံးသွားခဲ့တာဖြစ်ပါတယ်ရှင်
။ပြင်သစ်အလကုန်ပစ္စည်းကုမ္ပဏီထံကအနည်းဆုံးဒေါ်လာ5သိန်းလင်ညာယူခဲ့မှုနဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူ Alexey Navalny ကိုရုရှားတရားရုံးကပြစ်ဒဏ်ဆင်ရင်လိုက်ပါတယ်။အသက်38နှစ်အရွယ်ရှင်းနေလည်းဖြစ်ဘလော့ကတွေရေးသားသူလည်းဖြစ်တဲ့ Navalny ကိုတရားလိုဘက်ကအဆိုပြုထားတဲ့ထောင်ဒဏ်10နှစ်ထက်အများကြီးလျှော့ချပြီးတရားရုံးကဆိုင်းငံ့ပြစ်ဒဏ်3နှစ်ခွဲဆင်ရင်လိုက်တာဖြစ်ပါတယ်။နာဗာနီရဲ့ညီဖြစ်သူအိုလက်ကိုလည်းအလားတူ3နှစ်ခွဲပြစ်ဒဏ်ချမှတ်လိုက်ပေမဲ့သူ့အနေနဲ့ထောင်ချခံရမှာဖြစ်ပါတယ်။အလက်ဆေးနာဗာနီကိုအစိုးရကထိန်းချုပ်ဖို့ကြိုးစားတဲ့အနေနဲ့အိုလက်နာဗာနီကိုအကျဉ်းချလိုက်ခြင်းဖြစ်နိုင်ကြောင်း VOA Moscow Bureau အကြီးအကဲဒန်နီယယ်ရှက်ဖ်ကပြောပါတယ်။မူလကသူ့အမှုကိုဇန်နဝါရီလ15ရက်နေ့မှာတရားရုံးကစီရင်ချက်ချဖို့ပြင်ဆင်ထားပေမဲ့အကြောင်းပြချက်တစုံတရာမပေးဘဲတနစ်လာနေကိုပြောင်းရွှေ့စီရင်လိုက်တာဖြစ်ပါတယ်။တရားစီရင်မဲ့နေ့မှာခရမလင်ရင်ပြင်မှာဆန္ဒပြကြဖို့ Facebook စာမျက်နှာမှာစီရင်ထားတဲ့အပေါ်မှာလည်းထောင်တောင်းချီတဲ့သူတွေကစိတ်ဝင်စားမှုပြသကြတယ်လို့ဆိုပါတယ်
။ Chechnya ဒေသက2ဦးပါဝင်ရုရှားအရာရှိနောက်ထပ်4ဦးကိုလူခွင့်ရေးချုပ်ဖောက်မှုတွေနဲ့ကုလသမဂ္ဂကတနင်္လာနေ့မှာပဲတန်ခတ်အရေးယူမှုတွေပြုလုပ်လိုက်ပါတယ်။ရုရှားအရာရှိတွေအကောက်ခွန်ငွေတွေနဲ့ပတ်သက်လို့မတမာမှုတွေအကြီးအကျယ်ပြုလုပ်ထားတာကိုဖော်ထုတ်ခဲ့တဲ့2009ခုနှစ်မှာအကျဉ်းထောင်ထဲမှာတည်ဆုံသွားတဲ့ရှေ့နေစာဂေမက်ဂနစ်စကီရဲ့နာမည်ကိုအစွဲပြုပြီးတော့အရေးယူပိတ်ဆို့မှုဥပဒေထုတ်ပြန်တာပါမစ္စတာမက်ဂနစ်စကီဟာရိုက်နှက်ခံရပြီးတော့တခြားယောဂါတွေကိုလည်းစေကုသခွင့်မရခဲ့လို့ထောင်ထဲမှာတည်ဆုံသွားခဲ့ရပါတယ်အခုအရေးယူပိတ်ဆို့ခံရသူဆင်းထဲမှာထပ်တိုးလာတဲ့သူတွေထဲမှာအဲ့ရှေ့နေတည်ဆုံသွားပြီးတော့နှစ်တော်ကြာတော့မှသူ့ရဲ့အမှုကိုပြန်ဖွင့်ပြီးတော့အမှုအသစ်တွေတင်ခဲ့တဲ့အစိုးရဒုရှေ့နေချုပ်ဗစ်တာဂရင်းပါဝင်ပါတယ်Chechnya အရာရှိနှစ်ဦးကတော့ဒုပြည်ထရေးဝန်ကြီး Abdi Aludinov နဲ့သမ္မတရုံးအရာရှိချုပ် Magomed Dandov တို့ဖြစ်ကြပါတယ် သူတို့ကိုတော့ချက်ရှင်းားတကြွလှုပ်ရှားသူရူစလန်ကတယက်ကိုဖမ်းဆီးနှိပ်စက်မှုနဲ့ထည့်သွင်းခံတာပါဒီရေယူပိတ်ဆို့ခံရတဲ့ဆင်းမှာ34ဦးထက်သွင်းခံရပြီးသွားပါပြီ။အမေရိကန်ပြည်ထောင်စုမှာရှိတဲ့သူတို့ရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်ပြီးတော့အမေရိကန်ပြည်ထောင်စုကိုလည်းလာခွင့်ပိတ်ပင်ထားပါတယ်ရှင်
။အမေရိကန်တို့ကသူတို့အဆိုအရဆိုမာလီယာနိုင်ငံအတွက်မှာရှိတဲ့အယ်ရှာဘတ်အဖွဲ့ခေါင်းဆောင်လို့ဆိုတဲ့သူတွေအပေါ်လေကြောင်းတိုက်ခိုက်မှုတွေပြုလုပ်ခဲ့ပါတယ်။ဒီလနေ့ကပြုလုပ်ခဲ့တဲ့တိုက်ခိုက်မှုဟာစာကောမှာဖြစ်တယ်လို့အမေရိကန်စစ်တပ်ပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်။အဲ့ဒီတိုက်ခိုက်မှုကပြစ်မှတ်ကိုထိမှန်ခြင်းရှိမရှိဆိုတော့မသိရသေးပါဘူး။ဒါပေမဲ့တိုက်ခိုက်မှုအတွင်းအရသားတွေထိခိုက်ဒဏ်ရာရခဲ့တယ်လို့သူတို့အနေနဲ့မထင်ကြောင်းပြောပါတယ်။စက်တင်ဘာလအတွင်းပြစ်လုခဲ့တဲ့အမေရိကန်လေကြောင်းတိုက်ခိုက်မှုကြောင့်အယ်ရှာဘတ်ခေါင်းဆောင်အမက်အက်ဒီကိုဒါနီလည်းတည်ဆုံသွားခဲ့ပါတယ်။အယ်ခေရာအဖွဲ့နဲ့ဆက်နွယ်မှုရှိတဲ့အယ်ရှာဘတ်အဖွဲ့ဟာဆိုမာလီယာအစိုးရကိုဖြုတ်ချပြီးရှေးယိုဝါဒီအစ္စလာမ်နိုင်ငံတည်ထောင်ဖို့စီစဉ်နေတာဖြစ်ပါတယ်။ဆိုမာလီယာနဲ့အာဖရိကသမဂ္ဂတပ်ဖွဲ့တွေပူးပေါင်းပြုလုပ်ခဲ့တဲ့စစ်ဆင်ရေးတွေကလွန်ခဲ့တဲ့နှစ်အတွင်းအယ်ရှာဘတ်အဖွဲ့အပေါ်အောင်မြင်မှုတွေရခဲ့ပါတယ်။
ယေဘေးကအတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American သံကနေဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်ရှင်မြန်မာနိုင်ငံမှာကုလသမဂ္ဂအခေါ်ရိုဟင်ဂျာမွတ်စလင်တွေကိုနိုင်ငံသားအဖြစ်နဲ့အသိအမှတ်ပြုဖို့တန်းတူအခွင့်အရေးပေးဖို့မြန်မာအစိုးရကိုတိတ်တွန်းထားတဲ့ဆုံးဖြတ်ချက်တစ်ရက်ကိုကုလသမဂ္ဂအထွေထွေညှိနှိုင်းကချမှတ်လိုက်ပါတယ်အများအားဖြင့်မွတ်စလင်တွေဖြစ်ကြတဲ့အဲဒီလူနည်းစုတွေအပေါ်မှာမြန်မာအစိုးရရဲ့ပြုမှုဆက်ဆံပုံကိုအထူးစိုးရိမ်ရတဲ့အကြောင်းတနင်္လာနေ့ကချမှတ်တဲ့အထွေထွေညှိနှိုင်းဆုံးဖြတ်ချက်မှာဖော်ပြထားပါတယ်မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတာကိုအသိအမှတ်မပြုပါဘူးသူတို့ဟာဘင်္ဂလားဒေ့ရှ်နိုင်ငံကနေပြီးတရားမဝင်ဝင်လာသူတွေဖြစ်တယ်လို့ဒေသခံအများပြားနဲ့အစိုးရတာဝန်ရှိသူတွေကပြောပါတယ်။အဲဒီမွတ်စလင်တွေကိုနိုင်ငံသားအဖြစ်နဲ့အပြည့်အဝအသိအမှတ်ပြုဖို့အစိုးရကရက်ခံပြောနေတယ်လို့မျိုးဘင်္ဂါလီတွေမဟုတ်ဘဲနဲ့ရိုဟင်ဂျာအဖြစ်နဲ့သူတို့ကိုသူတို့ဖော်ပြတာကိုခွင့်ပြုဖို့ကုလသမဂ္ဂအဆုံးဖြတ်ချက်ကတိုက်တွန်းထားပါတယ်။ဒါ့အပြင်ကုညီထောက်ပံ့မှုတွေကိုတန်းတူညီမျှပေးဖို့နဲ့သူတို့လူမှုအတိုင်းအဝိုင်းစီအစိုးရရဲ့အကာအကွယ်နဲ့ပြန်သွားခွင့်ပြုဖို့လဲကုလသမဂ္ဂကမြန်မာအစိုးရကိုတောင်းဆိုပါတယ်။မြန်မာနိုင်ငံကိုနှစ်ပေါင်းများစွာအုပ်ချုပ်လာတဲ့စစ်ဘက်ကနိုင်ငံရေးအာဏာတချို့ကိုဖြေလျှော့လိုက်ခြင်းကလေးကစပြီးတော့ဖော်ဆောင်နေတဲ့နိုင်ငံရေးနဲ့စီးပွားရေးပြုပြင်ပြောင်းလဲမှုတွေကိုရည်ညွှန်းပြီးတော့အပြုသဘောဆောင်တဲ့ဖြစ်ထွန်းတိုးတက်မှုတွေဆက်ဖြစ်နေတာကိုလဲကုလသမဂ္ဂဆုံးဖြတ်ချက်ထဲမှာမှတ်ချက်ပြုပြီးတော့ဖော်ပြထားပါတယ်။အခုအထွေထွေညီလာခံရဲ့ဆုံးဖြတ်ချက်ဟာမဖြစ်မနေလိုင်းနာဆောင်ရွက်ရမယ့်ဆုံးဖြတ်ချက်တော့မဟုတ်ပါဘူးရှင်
။အိန္ဒိယနိုင်ငံမွန်ဘိုင်းမြို့မှာ2008ခုနှစ်ကဖြစ်သွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုကိုဥဆောင်စီစဉ်ခဲ့တဲ့ဆိုတဲ့ဆွေချက်တွေနဲ့ယာယီထိန်းသိမ်းခံထားရသူကိုအယူခံနဲ့ပြန်လွတ်ပြီးနိုင်ပိုင်းအကြမှာပဲပါကစ္စတန်ရဲတပ်ဖွဲ့ကသူ့ကိုပြန်လည်ဖမ်းဆီးလိုက်ပါတယ်။လူပေါင်း166ယောက်သေဆုံးခဲ့ရတဲ့မွန်ဘိုင်းမြို့အကြမ်းဖက်တိုက်ခိုက်မှုနဲ့ဆက်နွယ်ပြီးပါကစ္စတန်နိုင်ငံမှာတရားစွဲခံထားရသူတွေတဲကတဦးဖြစ်တဲ့ဇကီအူရာမန်လက်ဖီကိုပါကစ္စတန်နိုင်ငံသားတဦးကိုပြန်ပေးဆွဲမှုနဲ့ဥပဒေကြောင်းအရတရားဝင်ဖမ်းဆီးထိန်းသိမ်းလိုက်တာဖြစ်ပါတယ်။လက်ဖီကိုအင်္ဂါနေ့ကရုံးထုတ်ခဲ့တာမှာသူ့အမှုကို၂ရက်အတွင်းအထောက်အထားနဲ့တင်သွင်းဖို့တရားသူကြီးကရဲတပ်ဖွဲ့ကိုညွှန်ကြားလိုက်ပါတယ်။တရားခံရှင်းတွေကတရားရုံးမှာအောင်မြင်စွာအယူခံဝင်နိုင်ခဲ့တဲ့အတွက်သူ့ကိုအမေရိကန်ဒေါ်လာ100,000နဲ့ညီမျှတဲ့အာမခံနဲ့ဗဟိုတရားရုံးကတနင်္လာနေ့မှာလွတ်ပေးလိုက်တာဖြစ်ပါတယ်။တရားရုံးရဲ့အဲ့ဒီဆုံးဖြတ်ချက်ပေါ်အိန္ဒိယအစိုးရကဒေါသထွက်ခဲ့ပြီးပါကစ္စတန်တာမတ်ကိုချက်ချင်းဆင့်ခေါ်ကန့်ကွက်ခဲ့ပါတယ်။
ဖိလစ်ပိုင်နိုင်ငံမှာပူပိုင်းမုန်တိုင်းဂျန်မီကြောင့်မနစ်ကဟိုင်ယန်တိုက်ဖုန်းမုန်တိုင်းထိလို့ပြည်လဲထူထောင်ရေးတွေလှုပ်ဆောင်နေတဲ့ဒေသတွေမှာပါအပါအဝင်လူ29ဦးထက်မနည်းသေဆုံးပြီးတော့ဆယ်ဦးပျောက်ဆုံးနေပါတယ်။လေတိုင်းအားက40မိုင်အထိရှိခဲ့ပြီးတော့လေပြင်းအား50မိုင်ရှိခဲ့တဲ့ဂျန်မီမုန်တိုင်းကတောင်ပိုင်းမင်ဒါနာကိုကျွန်းမှာမိုးရေတဲထန်ခဲ့ပြီးတော့တံတားတွေကျိုးပေါက်ခဲ့ရကဒေသခံထောင်ပေါင်းများစွာကယ်ဆယ်ရေးစခန်းတွေစီကိုရွှေ့ပြောင်းခဲ့ရပါတယ်ရှင်။
မလေးရှားနိုင်ငံမှာဆယ်စုနှစ်တခုအတွင်းအဆိုးအဝါဆုံးဖြစ်သွားခဲ့တဲ့ရေကြီးမှုကြောင့်လူပေါင်း2,000ခွဲကျော်အိုးအိမ်ဆုံးခွာထွက်ပြေးကြရတယ်လို့အာဏာပိုင်တွေကပြောကြားလိုက်ပြီးဒီကိစ္စပေါ်အဆိုးရရဲ့တုံ့ပြန်မှုနောင်နေတယ်ဆိုတဲ့ဝေဖန်မှုအသစ်တွေလည်းထွက်ပေါ်လာပါတယ်။တိုင်းပြည်အရှေ့မြောက်ပိုင်းမှာဖြစ်သွားခဲ့တဲ့ရေကြီးမှုတွေကြောင့်တည်ဆုံးသူ22ဦးရှိလာတဲ့အချိန်မှာပဲတမှုထူးခြားစွာရေတွေကြီးနေတဲ့အတွက်ကယ်ဆယ်ရေးဌာနတွေကိုကယ်ဆယ်ဝန်ထမ်းတွေအရောက်သွားဖို့အခက်အခဲရှိနေတယ်လို့မြို့သားလူမျိုးရေးကောင်စီတဘာဝဘေးအန်ဒီရဲ့စီမံခန့်ခွဲရေးဌာနကပြောပါတယ်ဒီဇင်ဘာလ31ရက်ဗုဒ္ဓဟူးနေ့အထိမိုးဆက်ရွာနေအောင်မယ်လို့ဒေသရင်းသတင်းတွေကပြောပေမဲ့ကွာလာခရိုင်နဲ့ကိုတာပူရဝါရီအရတ်တွေမှာရေကျနေတဲ့အရေးလက္ခဏာတွေတွေ့ရတယ်လို့ဆိုပါတယ်
ာနေညနေခင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုမအေးတန်တာကြောင့်လည်းကိုဇော်ဝင်းလိုင်းတို့ကြီးညာပေးခဲ့တာပါရှင်အခုကတော့သတင်းဆောင်မတွေကိုတင်ပြပေးပါမယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့2015ရွေးကောက်ပွဲဝင်မယ်မဝင်ဘူးဆိုတာကိုဆုံးဖြတ်ချက်မချရသေးသလိုစောင့်ကြည့်ရအောင်မှာဖြစ်တဲ့အကြောင်းတိုက်ခန့်ခေါင်းဆောင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကဒီကနေ့အဖွဲ့ချုပ်ရုံးမှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်လက်ဗရောင်ရေကိစ္စ2008ခုနှစ်ဖွဲ့စည်းပုံပြင်ဆင်ရေးအပါအဝင်မျိုးဆောင်ဥပဒေနဲ့ပတ်သက်တဲ့အချက်တွေကိုပါဒီကနေ့သတင်းစာရှင်းလင်းပွဲအတွင်းသူ့ရဲ့သဘောထားတွေကိုပြောဆိုခဲ့ပါတယ်အပြည့်အစုံကတော့သတင်းစာရှင်းလင်းပွဲမှာကိုယ်တိုင်သတင်းတွားယူခဲ့တဲ့ VOA မြန်မာပိုင်းသတင်းတောက်ကိုအောင်ရဲမောင်မောင်ကပြောပြပေးမှာပါရှင်
။အမျိုးသားဒီမိုကရေစီဖွဲ့ချုပ်အနေနဲ့2015ရွေးကောက်ပွဲဝင်မဝင်ဆုံးဖြတ်ချက်မချရသေးဘူးလို့အတိုက်ခံခေါင်းဆောင်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကသူ့ရဲ့သတင်းစာရှင်းလင်းပွဲအတွင်းမှာအခုလိုပြောဆိုသွားခဲ့တာပါ။
ဒီနိုင်ငံရေးမှာဆိုတာဟာအချိန်ကအချိန်ကာလဆိုတာအင်္ဂါမှရေးပါပါတယ်နိုင်ငံရေးမှာဆိုရင်ဒီရဲ့အတွင်းထောင်မှာအများကြီးကြောင်းနေသွားနိုင်တယ်ဖြစ်ပါတယ်အဲဒါကြောင့်မလို့ဘယ်လိုဘယ်လိုအခြေအနေဖြစ်ပေါ်လာလဲဆိုတာဟာအရင်ကပြောရရင်ဒီအခြေအနေဆရာမဟုတ်ဘူးเนาะနိုင်ငံရေးမှာနိုင်ငံရေးမှာဆိုတော့ဘယ်လိုအခြေအနေဖြစ်လာနိုင်လဲဆိုတော့သွက်ဆာတော့သွက်ဆာတော့ပေါ့ဒါသွက်ဆာမှာလေကျွန်မသွက်ဆာတဲ့အတိုင်းဖြစ်လာမယ်လို့လည်းအသေးမှယူလို့မရဘူးအဲ့တော့အချိန်လေးပေါ်မှာအချိန်ခံပြီးတော့မှသူ့ဆက်ကြချရတော့အခုအချိန်ကသိစောပါသေးတယ်ဒီကောက်ပွဲကရှင်းပါမှလားဘယ်တော့ရှင်းပါမှလဲဆိုတော့ပြည်ရင်းပြည်များကြောင့်ရှိပြီပါဘူး
2010တုန်းကရွေးကောက်ပွဲမဝင်ခဲ့တာနဲ့2012မှာရွေးကောက်ပွဲဝင်ခဲ့တာတွေကလည်းမြန်မာနိုင်ငံရဲ့အခြေအနေတွေပေါ်မှာကြည့်ပြီးတော့ဆွေးနွေးချက်ချခဲ့တာလို့သူကပြောပါတယ်
။ဥပမာ2010တုန်းကရွေးကောက်ပွဲမဝင်ခဲ့ဘူး2017ကုန်ပိုင်းမှာအနည်းတော့ပြင်းမှာတော့ဈာရရဲ့ရွေးကောက်ပွဲမျိုးကိုဆွေးနွေးချက်ခဲ့တယ်။အဲ့ဒါတဲ့အခြေအနေတွေရတော့2010တုန်းကမင်းတို့ကလည်းအမျိုးမဖြစ်နိုင်ဘူး။ဒါလို့အခြေအနေတွေမှာရွေးကောက်ပွဲဝင်လို့ဆိုဈာတော့အခြေအနေတွေပေါ်မှာမြင်ပြီးတော့ကြည့်ရမှာပေါ့။ဒီမှာလက်ခံတဲ့ကမကောင်းဘူးလို့အဲ့ဒီတော့ကတော့လည်းနည်းနည်းပို့ပြီးတော့ရှင်းတာဒီမျက်မှောက်ခံနိုင်တဲ့အထက်မှာဆိုလို့ရှိရင်အကျဉ်းချနေတဲ့အမျိုးရဲ့အဖွဲ့ယုံဝင်တွေကိုထုတ်ပြရမယ့်ကိစ္စတွေပါလေ။ဒါတွေကတော့လက်မခံနိုင်ဘူး။ဒါကြောင့်မဝင်ဘူးဆိုတော့ဒီကြက်ကြပြောပြလို့ရတယ်။အခုကျတော့ရေကောက်ပွဲနဲ့ပတ်သက်လို့ဒီလိုစီးနေစီးကောက်ဥပဒေတွေထုတ်ဥမှလည်းဆိုတာလည်းအမျိုးမဖြစ်သေးဘူးလေ။အဲ့ဒါကိုစောင့်ကြည့်ပြီးမှဆုံးဖြတ်အောင်
ဒီနေ့သတင်းစာရှင်းလင်းပွဲအတွင်းလက်တလုံးအငင်းပွားစရာဖြစ်နေတဲ့လက်ဗရောင်းတော်ဂျင်းနီစီမံကိန်းအရင်းနဲ့ပတ်သက်ပြီးတော့လေဒေါအောင်ဆန်းစုကြည်ကအခုလိုမှတ်ချက်ပေးခဲ့ပါတယ်
။အချင်းခံစားဟာအလုပ်အတွက်အချင်းပြေအောင်ဆိုတဲ့ဥတီချက်နဲ့ရေးပြီးတော့အကြံပြုခဲ့တာဖြစ်ပါတယ်။အဲ့ဒီအဲ့ဒီအကြံပြုချက်တွေအကြံကြီးကြီးကြကြမမကန်ကန်လွတ်သွားတယ်ဆိုလို့ရှိရင်တော့အချင်းပြေမယ်လို့အလုပ်လုပ်ကြည့်ပါလေ။ဒါပေမဲ့ဒီလိုကြီးကြီးကြကြမမကန်ကန်လွတ်သွားတာမရှိလို့အပြက်ကနာတွေကလည်းချက်ပြီးဖြစ်နေတယ်လို့ဒီလိုပဲနေပါမယ်။
တမန်တော်ဦးသိန်းစီအစိုးရအနေနဲ့လက်တလော့အစိုးရဝန်ထမ်းတွေကိုလစတိုးပေးတဲ့မပေးတဲ့သူတို့ရဲ့တမန်တော်ရုံး website ကနေစစ်တမ်းကောက်ယူနေတာပါ။2008ဖွဲ့စည်းပုံပြင်ဆင်တဲ့မတဲ့ကိုလည်းအစိုးရကဘာကြောင့်စစ်တမ်းမကောက်တလဲဆိုတာကိုဒေါအောင်ဆန်းစုကြည်ကမေးခွန်းထုတ်ခဲ့ပါတယ
်။ဒီလိုမျိုးပြောနေတာလေစစ်တမ်းကောက်တဲ့အခါမှာကောက်တဲ့ကိစ္စတော့ကောက်ဘူးမကောက်တဲ့ကိစ္စတော့မကောက်ပါဘူး။အဲ့ဒီကဘောပြောင်းအဲ့ဒီတော့ဒီလစတာပြောရင်းစတဲ့ကိစ္စကိုစစ်တမ်းကောက်လို့ရှိလို့ရှိရင်ဘာဖြစ်လို့ဖွဲ့စည်းပုံချေတာဦးလေပြည်ရဲ့ကိစ္စကိုစစ်တမ်းကောက်တယ်ဒီကေဒိုင်းရဲ့လုံးတွေအရေးကြီးတဲ့ကိစ္စကြတော့စစ်တမ်းမကောက်ဘူးနဲ့ဒီဟာကြောင့်မှဘာဖြစ်လို့စစ်တမ်းကောက်တယ်လဲဆိုတော့အဲ့ဒါကိုအနေအားအမြင်
စေစွေဘူဂျိုဂျီအောင်ဖြစ်တဲ့သူရအုပ်ရွှေမန်းနဲ့ဒေါအောင်ဆန်းစစ်ကြီးတို့ဆက်ဆံရေးဟာကောင်းမွန်ခဲ့ပေမဲ့နောက်ထပ်စစ်ဘူဂျိုဟောင်းတို့အုပ်ဖြစ်တဲ့ဦးသိန်းစိန်နဲ့ကြတော့ဘာကြောင့်ဆက်ဆံရေးမကောင်းသလဲလို့မေးခွန်းထုတ်မှုတွေရှိခဲ့ပါတယ်။ဒီမေးခွန်းနဲ့ပတ်သက်ပြီးတော့ဒေါအောင်ဆန်းစစ်ကြီးကဦးသိန်းစိန်ကသူမကိုဖိတ်ခေါ်မှုနည်းခဲ့တာကြောင့်လို့ပြန်ဖြေခဲ့ပါတယ်။ပြည်ရင်းနဲ့နိုင်ငံတကာမှာဝေဖန်နေတဲ့မျိုးစုံဥပဒေတွေဟာလက်မဲ့လက်တော်တွေမှာဆွေးနွေးဖို့ရှိလာတော့မှဖြစ်တဲ့အတွက်အမေရိကန်ဒီမိုကရေစီဖွဲ့ချုပ်ကလည်းလေ့လာနေသလိုအမေရိကန်ဒီမိုကရေစီဖွဲ့ချုပ်လွှတ်တော်ကိုယ်စားလှယ်တွေကလည်းဒီဥပဒေတွေပေါ်မှာလေ့လာဆန်းစစ်နေတယ်လို့သူမကပြောပါတယ်။
ဒီအုပ်တွေနဲ့ပတ်သက်တဲ့ဟိုဥပဒေထောက်သူဖွဲ့ရတယ်ဒါတွေကိုလေ့လာပါမယ်။နောက်တော့သွတ်တော်ကိုယ်စားလှယ်ဖွဲ့ရတယ်လေ့လာပါမယ်။လေ့လာပြီးမှမှအမျိုးသုံးသပ်ချက်တွေထုတ်မှာပါ။ဒီအမျိုးဆိုတာကအင်တာမနည်းနည်းနဲ့အင်တာမတိမ်မွေးတယ်အင်တာမပါရုံအတိမ်ကောင်းမခံပါဘူး။ဒါကြောင့်မလို့လက်လက်တကယ်ပြောလို့မဖြစ်ပါဘူး။တေးသေးချာချာဥပဒေပိုင်းဆိုင်ရာနေပြီးတော့ဒီစစ်လေ့လာပြီးမှမေလို့ဆိုတာကိုအမျိုးပြောလို့မဖြစ်ပါဘူး။
ဒီကနေ့ကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာထိုင်းနိုင်ငံလေကျွန်းကိစ္စမှာလူသက်တရက်ခံအဖြစ်ဆွဆွဲခံထားရတဲ့မြန်မာလူငယ်နှုတ်ကိစ္စနဲ့ပတ်သက်ပြီးတော့တရားဥပဒေအရအခွင့်အရေးပြေဝရဖို့လိုအပ်နေပြီးတော့လက်ရှိအချိန်မှာသူတို့နှုတ်အတွက်တရားဥပဒေအရခုခံကာကွယ်ခွင့်အပြည့်အရေးကိုသာသူမအနေနဲ့စောင့်ကြည့်ပြီးမှဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်ခင်ဗျာ
ကိုအောင်ရဲမောင်မောင်ရဲ့သတင်းပေးပို့ချက်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်ခုကတော့ဒီတက်ကြွလှုပ်ရှားသူတွေဖမ်းဆီးခံရတဲ့အကြောင်းကိုတင်ပြပေးမှာပါလက်ဗရောင်းထောင်အရင်နဲ့ပတ်သက်လို့တရုတ်တန်ရုံရှိကိုသွားပြီးဆန္ဒပြဖို့ကြိုးစားတဲ့တက်ကြွလှုပ်ရှားသူ၃ဦးကိုဒဂုံမြို့နယ်တရားရုံးကနိုင်ငံတော်အကြီးအကျယ်ပြည့်စုံမှုပုံမှန်905အပါအဝင် ပုံမှန်ခုနှစ်ခုနဲ့တရားစွဲဆိုပြီးအင်းစိန်ထောင်ကိုပို့ခဲ့တယ်လို့တရားရုံးကိုတယောက်သူတွေကပြောပါတယ်။လက်ဗရောင်းတောင်မှလည်းတပိတ်စခန်းဖွင့်ထားတဲ့ဒေသခံတွေကိုလူစုခွဲပေးဖို့အာဏာပိုင်တွေကတောင်းဆိုနေပြီးမိသက်ကားတွေနဲ့လူချုပ်ရင်းအင်အားအပြည့်ချထားတယ်လို့ဆိုပါတယ်။ဒီအကြောင်းကိုတော့ထိုင်းခြေဆိုင် VOE သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ဒီဇင်ဘာလ29ရက်နေ့ကတရုတ်တန်ရုံရှိကိုသွားပြီးဆန္ဒပြဖို့ကြိုးစားကြတဲ့ယာနဲ့ချီရှိတဲ့အင်အားစုတွေတဲကမတ်နော်အုံးလှဘူကြီးဟောင်းနေမျိုးစဉ်ဒေါ်စိန်ထွေးတို့၃ဦးကိုတကုံတရားရုံးကနေပုံမှန်9ခုနဲ့တရားစွဲဆိုခဲ့ပြီးအင်းစိန်ထောင်ကြီးချုပ်ကိုပို့လိုက်တယ်ဆိုပြီးတရားရုံးမှာတောရောက်နားထောင်ခဲ့တဲ့နိုင်ငံရေးအကျဉ်းသူဟောင်းမတ်တန်နာကဆိုပါတယ
်ပုံမှန်အလုံး9ခုနဲ့တရားစွဲဆိုပြီးခုအင်းစိန်ထောင်ကြီးချုပ်ကိုပို့လိုက်တယ်ခုလောလောဆယ်၃ယောက်ကိုနေမျိုးစဉ်ရဲ့ဒေါ်စိန်ထွေးရဲ့တော့နောင်လာရေပေါ့နော်အဲတရားရုံးမှာကြားရတာတော့ကျန်တဲ့၄ယောက်နာမည်တွေကိုလည်းကြားရတယ်ဒါပေမဲ့အဲ၄ယောက်တွေကတင်ထုတ်ပိုင်ပါတယ်ပေါ့နော်ကိုတင်ထုတ်ပိုင်ပါတယ်ကိုတန်းစီနောက်ပြီးတော့ကိုတန်းစီဗဲရန်ဆိုတာပါတယ်နောက်တစ်ခါဒေါက်တာမျက်နှုခိုင်ပါတယ်ဒေါ်စန်းစန်းမြင့်တောင်တကုံဆိုတာပါတယ
်ဒီထဲမှာတရားစွဲဆိုခံထားရတဲ့နောက်ထပ်၄ဦးထဲမှာပါတဲ့ကိုတန်းစီကတော့သူကလည်းရဲစခန်းကလာဖို့အတွက်ဖုံးဆက်နေကြောင်းနဲ့သူတို့ဆန္ဒပြတာဟာလက်ပရောင်းရေးကိုဖြည့်ရှင်းပေးဖို့တောင်းဆိုခဲ့တာဖြစ်ကြောင်းပြောပြပါတယ
်လက်ပရောင်းကိစ္စကလည်းအရေးကြီးဆောင်ရွက်ခြင်းမရှိဘူးပြတ်ခတ်တဲ့လူများအမေတရားလူတွေသူတို့အရေးမရှိဘူးဒေါက်ကန်ဝင်းပြည်တဲ့ကိစ္စကလည်းသူတို့ကအခုဒီရတာမှာဘယ်သူပြစ်လို့ပဲဟာမိတ်ပြေးတာလည်းအခုချိန်ဒီမရှိကြခြင်းဒီဆန္ဒပြတဲ့လူတွေကတော့သူတို့ကလက်ကွပ်နေတယ်ဆိုတာကတော့ဒါအခုနလိုပေါ့မတရားဘူးပေါ့နော်ဒါဥပဒေကမတရားဘူးလို့ကျွန်တော်ကရှင်းတာပေါ့နော်
တရားစွဲဆိုခံရတဲ့သူတွေနဲ့ပတ်သက်လို့အာမခံပေးလို့မရအောင်လုပ်ထားတဲ့အတွက်ဥပဒေကြောင်းအရတရားမျှတမှုမရှိဘူးဆိုပြီးတရားလွတ်တော်ရှေ့နေဦးရောဘတ်ဆောင်းကဆိုပါတယ်။
အဲ့ဒီအရာမှာအာမခံပေးလို့မရအောင်ဆိုပြီးတော့900နာခါးကြီးကိုတတ်လိုက်တာ။တကယ်တမ်းပြောမယ်ဆိုရင်တော့ငိမ့်ကျူတီဥတွေပုံမှန် section အုပ်နဲ့လုံလောက်ပါရဲ့သားနဲ့အခုလို့ဆန္ဒဖော်ထုတ်မှုတရားကိုအာမခံပေးလို့မရအောင်ပုံမှန်တွေတတ်တာတော့ဒါအစပြိုးတဲ့ကောတရားမျှတမှုမရှိဘူးပေါ့အမှုကိုပြည်စုံစွာတည်ဆောက်ပြီးတော့ရုပ်တည်တရားစွဲရမယ်တာဝန်ကတရားစွဲဘွဲကြီးဖြစ်တဲ့ရဲတပ်ဘွဲရဲ့တာဝန်ပဲဟိုလူငယ်တဲ့အကြမ်းဘွဲတော့လည်းမြန်မာနိုင်ငံတော်အလံကိုသူ့နာအကြမ်းကွင်းသားမှာပြီးရှုံးတော့5000ကျပ်ပြီးပြန်လွတ်တယ်ပေါ့နော်ခါရနဲ့မရှိတော့ဖြစ်ခဲ့တဲ့ပြည်ုပ်နိုင်ငံပိုင်ရုံးအနီးမှာအလက်ပြုတ်အလံကိုပြီးရှုံးတော့လူတွေကိုဖမ်းပြီးတော့တရားစွဲဆိုခဲ့တယ်အခုလည်းတခါတရုတ်တန်ရုံးရှိမှဖြစ်ရကောင်းလားဆိုပြီးတော့တရားစွဲဖို့ပြန်လာလို့တွေ့ရတယ်။မဖြစ်သေးဘူးတော့ဗျာ။တရုတ်နိုင်ငံတရုတ်တန်ရုံးနဲ့ပတ်သက်လို့ရှိရင်လက်မခံဘူးအရေးကြီးတဲ့သဘောတွေဖြစ်လာတယ
်။လက်ပတော်မှာတော့မြေယာသိမ်းခံထားရတဲ့ဒေသခံတွေကမြန်မာဝန်ပေါင်းခြံစည်းရိုးခတ်ထားတဲ့ဂိုက်90ခန့်အကွာမှာတပိတ်စခန်းဖွင့်ပြီးဆန္ဒပြနေကြပါတယ်။မနေ့ကတော့ခြံစည်းရိုးတွေကိုဖျက်ပြီးသူတို့လယ်မြေတွေကိုပြန်ပေးဖို့အတွက်တောင်းဆိုနေကြတာပါ။အာဏာပိုင်တွေဘက်ကဒီကနေ့မနေ့ပိုင်းကလူစုခွဲဖို့ပြောဆိုနေပြီးမိသက်ကားတွေနဲ့လုံခြုံရေးအင်အားတွေညနေပိုင်းမှာတိုးချဲ့ချထားမှုတွေရှိတယ်ဆိုပြီးဆယ်တဲရွာကဒေသခံတို့ကဆိုပါတယ်
။ဘေးစကန်းအခြေအနေကခုနောက်ဆုံးရှင်နေရသည်ကျမတို့နဲ့မြေချင်းဆိုင်ပေါ်တော့အာနာပိုင်ဒီကကအခုလောလောဆယ်မှာမိသက်ကားတွေနဲ့ရက်စီကားတွေဟောချထားလာတယ်ပြီးတယ်အင်အားတော်တော်များများနဲ့ထက်ချတာလည်းမှာဒီမှာမနေ့ကတော့ပေါ်တော့စပီကာနဲ့အော်ပြီးတော့လူစုဆွေးဆိုင်တာလည်းရှိတယ်မယ
်။လက်ပရောင်းရေးနဲ့ပတ်သက်လို့ပြည်တွင်းပြည်ပတက်ကြွလှုပ်ရှားသူတွေနိုင်ငံရေးအဖွဲ့အစည်းတွေအရက်ဖက်အဖွဲ့အစည်းတွေအပြင်အမေရိကန်နိုင်ငံကလည်းတေးချာစွာစုံစမ်းစစ်ဆေးမှုတွေလုပ်ပေးဖို့တောင်းဆိုနေတာပါ
ရရှိမှာခင်ဗျာ2014ခုနှစ်ကုန်လို့2015ခုနှစ်ထဲကိုမကြခင်ဝင်ရောက်တော့မှဖြစ်ပါတယ်နိုင်ငံရေးလူမှုရေးစီးပွားရေးစတဲ့နယ်ပယ်အသီးသီးမှာအခက်အခဲမျိုးစုံနဲ့တစ်နှစ်စာကျင်းလည်ကျဆားကြပြီးတဲ့နောက်လာမယ့်နှစ်အတွက်ဘလို့မျောလင့်ချက်ရည်မှန်းချက်တွေရှိကြပါသလဲသရရှင်နေရင်းနေရှိသည်များနှစ်သစ်အတွက်အကောင့်အဆိုးမျောလင့်ချက်တွေကိုအခုလာမယ့်အင်္ဂါညဒရက်လီလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးလို့သူတွေကျွန်တော်တို့ထံကိုဂျိုတင်ဆက်သွယ်နိုင်ကြပါတယ်ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က0923125554ဖြစ်ပါတယ်။ဆွေးနွေးလိုတဲ့အကြောင်းအရာတွေကိုအီးမေးလ်နဲ့ဖြစ်စေ MP3 အသံဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့ကြရတယ်ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ။
ဒီကနေ့ည9နာရီတရက်လေးလိုက်အစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောရရှင်နဲ့အားလုံးကိုထပ်မံပြီးတော့ဖိတ်ခေါ်ပါရစေ။အခုကတော့ဒေတာရင်းသတင်းတစ်ပုဒ်ကိုပြောပြပေးခြင်းပါတယ်။ဒ ဒီဇင်ဘာ လာ ဇန်ပိုင်းကလေးက စပြီး အင်ဒိုနီးရှား က သူ့နိုင်ငံ ရေပိုင်နယ်ထဲ ကျူးကျော် ခိုးဝင်လာတဲ့ 9 ဘန်တင်မောတွေကို မြှုပ်ပစ်နေတာပါ အင်ဒိုနီးရှား အစိုးရရဲ့ အဆိုအရတော့ ရေပိုင်နယ် အတွင်း ကျူးကျော် ဝင်ရောက်လာတဲ့ 9 ဘန်တင်မောတွေ အပေါ်ပြုတ်လုပ်တဲ့ စစ်စင်ရေးရဲ့ တစိမ့် တစ်ပိုင်း အနေနဲ့ နောက်ထပ် ခိုးဝင်လာတဲ့ တင်မောတွေကို ဖမ်းဆီးပြီးတော့ ဖျက်ဆီးပစ်မယ် လို့ ကြေညာထားပါတယ် ဒီလိုလှုံ့ဆော်မှုက ငကူကလေးက သဘောထားကွဲလွဲမှုတွေ စူးစူးညံညံ ဖြစ်နေရတဲ့ ပင်လယ်ပြင်ပိုင်တဲ့ ကိစ္စ ပိုပြီးကြီးထွားလာစေတယ် ဆိုပြီး VOA ရဲ့ အရှိတောင် အာရှ ဌာနခွဲရှိရာ ဘန်ကောက်မြို့ က နေ state harman ပေးပို့ထားတဲ့ သတင်းလွှာကိုတော့ ဦးဆောင်မိုးဝေက ပြောပြပေးမှာပါ
ဟုတ်ကဲ့ပါ ఇండోనేషియా తమర జోకో విడోడో గా సిట్టక్ కు అతం పుబి నైగాయే అతు సీవాయే సోన్ ట్విన్ ఖ్వెన్ పుజే మచి బే వన్ యాక్ లాడే తిమో రి కు ఫన్సీ పి ఫ్యసి పిని బారే ఫన్సీ యామి దే తిమో రి బో గా ని తిమో అమూ డాన్ ని కు ఫేషా పి దే నౌ పిక్కట్ నిమ్ మ్యు పిట్ లైట బా దబైమే అనాగ మా రో లు తే సో ము రి మ్యా పిట్ లా మలా సో బి రో సేప్ పు ని జా బారే అగులా సోదో బై మా పిట్ లొక్ కే దే తరిన్ దా షిన్ లింగ్ వే తకు ట్విన్ యే చౌ నే గా ఫన్ లోంగన్ సన్యా వన్ జీ ససి పుజా యా స్టూడి గా ကမ္ဘာပြောတဲ့နိုင်ငံရဲ့ချားငါးဖမ်းသမားတွေတုံ့လှုပ်ကြောက်လန့်သွားအောင်လုပ်တဲ့နီလန်းအသစ်နဲ့ပတ်သက်ပြီးတော့ရှင်းပြခဲ့ပါတယ်
Sebuah surat ajar untuk protes bahwa sesuai dengan kesepakatan kita bersama bahwa mereka akan announcing kepada masyarakat
Indonesia bang Yipai net twin gu cucu ko wen pi lo nga phan ni ja de tiu nga phan timor ri ye lu ya ne pat de pi tiu wen kan kwe lo u Indonesia nai ngan san ya tiu tam ma ji gu pe po ke ba de dilo tia mu wen wen yak nga phan ne apyu mu ha mait sui ma san de lu nai ngan ta nai ngan ye achou cha ana pai sai mu gu le phao phya ya yak de lu wen ji ga pyo twa da phit ba de ఇండోనేషియా హా మచాకింగ వే టియో 9 ఫన్ తిమో 2 దాజిన్ లో ఫమ్మి తాబిమే దజీ కో మారో మఫెట్ సీ పియా దేవాబు టియో సోయా బెక తీఖన్ లేమే లు తినే దు నేనే పాబాబే షి బారే టియో 9 ఫన్ తమారి యే అతె అన్యే లొంజోము షి యే నే ఊరే నే అన్యీ కాగ్వేరే పేబో ది ఫిసిన్ కో మమ్మన్ కంగన్ సినే దజ కైండ్వే ఫియేషిన్ మో ద్వే టియో నైంగన్యాయి వున్జి ఠానా గ ఇండోనేషియా అసోయా కో టాంగ్ సూ తా బారే ఇండోనేషియా గ ఫన్ సీ యామి బీ దే నౌ నే మ్యొక్ ఫెట్ సీ పిక్ కేదే దాజిన్ నే చిబి షి దే తిమో రి హా మ్యాదో ఆఫిన్ ఇండిజిన్ టైం బీ దే ఫిట్ జారే Malaysia, Vietnam, Papua New Guinea sare naingan ni ga phit ja ba le. Di naingan ni ne atu Taiwan, Philippines, Thailand sare naingan ni ga nga phan timo ri ha Indonesia ye pai na the ko win yauk pi do nga khu phan le shi ja da ba. Di kaisa ko Indonesia aso ya ni ne tacha time bi ri ne set san ye lu da chin po tha shi de sait that sa ra ri po che khan pi do naingan da ga ubari ne anyi kain twe saung yat pho twe Vietnam naingan ga akula so so bai ma mit da yak khan ke ba le. Tu ye pai ne athu si wa ye song twin Taiwan nga phan timor ri yauk shi ni da twei ya pi de naw Indonesia ga Taiwan go tri pe ga ba de. A shi taw Asia data ga pin le pin twin ya ne chi de Taiwan bai nga phan timor ri shi ni da ba. Indonesia tamara ye amei thwet paw la ga pi de naw Indonesia ye ye chang san ya upari go ti ti cha cha lai na ja go Taiwan so ya ga tu nai ngan ga nga phan timor ri go a chang cha ga de lu pyo ba de. Da ba mai nga kho phan ni du ri go nei ne na nyam ma Indonesia ye kain twe saung ye bon ga pin tan lo a ji de lu Jakarta ma shi de Taiwan ko sle yong ye patama a twin win William Su ga pyo su ba de.
The government Taiwan we don't burn or sink their fishing boat. We just fine and punish detain and we're not
ကျွန်တော် Taiwan ဆိုရဟာငါးဖန်တင်မော်တွေကိုမိရှုပ်ဖြစ်စည်းပစ်တာနှိမ့်မြုပ်ပစ်တာမျိုးမလုပ်ပါဘူး။ကျွန်တော်တို့ကဖမ်းဆီးတယ်၊ထိမ့်သိမ်းအပြစ်ပေးတယ်၊ဒဏ်ငွေရိုက်ပါတယ်။ Indonesia နိုင်ငံလိုရဲရဲဆက်ဆက်ငါးဖန်တင်မော်ကိုဖြစ်စည်းပစ်တာမျိုးမလုပ်ပါဘူး
။ Indonesia နိုင်ငံကတော့သူ့ရဲ့နိုင်ငံပိုင်ရေပိုင်နဲ့အတွင်းတနည်းတနည်းထောင်ကနန်းအရေးအတွက်ရှိတဲ့တရားမဝင်ငါးခိုးဖမ်းနေကြတဲ့ငါးဖန်တင်မော်တွေကိစ္စပပျောက်သွားအောင်လှုပ်ဖို့အတွက်အခုလိုထိရောက်တဲ့ရေးယူဆောင်ရွက်မှုပြုလုပ်ဖို့လိုအပ်တယ်။ဒီလိုလှုပ်တာဟာလျော်ကန်သိမြတ်တယ်လို့ပြောနေပါဗျ။သူတို့ကြောင့်အင်ဒိုနီးရှားနိုင်ငံအတွက်နှစ်စဉ်အမေရိကန်ဒေါ်လာတန်ပေါင်း2000လောက်ဆုံးရှုံးထိခိုက်နေရတယ်လို့လည်းပြောဆိုပါတယ်ခင်ဗျာ
။ဦးဆံမိုးဝေပြောပြပေးခဲ့တာပါရှင်။အင်ကာနေညနေခင်းအတွက်သတင်းဆောင်မတွေကတော့ဒီလောက်ပါပဲ။အခုကတော့သောရရှင်တို့နားဆင်ဖို့နှစ်သက်ကူရာသီဒေသချင်းတစ်ပုဒ်တေးတချင်းလက်ဆောင်တစ်ပုဒ်ထုတ်လွှင့်ပေးခြင်းပါတယ်။ Zodiac ဆက်ဖွဲ့တည်ဆိုထားတဲ့ဒီဇင်ဘာ31ကိုသောရရှင်တို့နှစ်ချိုင်မယ်လို့မျှော်လင့်ပါတယ်ရှင်။
ကိုမျောတန်တမီမင်းလာမရှင်မပြောရေကိုရင်တောင်းတာတက်ရှင်ချိန်လေးမှာရေကုန်တန်ကရိုက်ကတွေ့ရပြပြောရင်မင်းပြောမယ်စကားများများနှောင်းလေးဆောင်လာရဖြစ်စကားများချောင်းတက်ရှင်တန်တော့ရဲ့မင်းပြည့်တဲ့ချစ်များကရင်းတဲ့ကိုရင်သွားချစ်တဲ့ဆိုတဲ့စကားကိုကြားမိတာမလားမျောမယ်ရင်ချစ်ကိုငါပိုင်ဆိုင်ရပြီမင်းကလေးတဲ့လက်ကိုငါတွေ့တာမိမင်းရေးစေတဲ့ဆက်လမ်းမှာကုန်မင်းတက်မမိကျယ်လေးကတော့ပြုံးပြီးငါ့ကိ young lead and dwa. Chit chit them not a pure ye pure mu. We la ming with shimata, Naru tiny ta. You don't think I do lay pure so that day. Naru meow dwell. So down with that day. We do see the song ya, blow on me and gay. Pure shin see the nyat nya, blow on hong gay. We are made pit, we will mom doing bar. We talk a ma, go let na, jow yon da. Na chit the pure in see the tea song ya, chima. Nemo me kambi.
သမယမှာတော်ရရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်အခုထုတ်လွှင့်ပေးနေတဲ့ VOA ရဲ့ညနေပိုင်းရေဒီယိုအစီအစဉ်ကတော့မကြာခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်အခုထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်တွေပြီးမှာတော့ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲအထိ Asia Set 7ဂျူရုကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်အခုကတော့ဂျန်နေသေးတဲ့အချိန်တွင်းမှာသတင်းအချင်းချုပ်ကိုမအေးတန်နာကျော်ကကြီးညာပေးပါမယ်ရှင်
တနင်္ဂနွေနေ့ကမုံတိုင်းကြချိန်အတွင်းမှာပြတ်ကျသွားတဲ့ Asia Air Asia လေကြောင်းလိုင်းရဲ့ခီးတဲ့တင်ဂျက်လီရင်မှာလိုက်ပါသွားကြသူတွေကိုအခု Java ပင်လယ်ပြင်မှာတွေ့ရှိရတဲ့ရုပ်လောင်းတွေရာအဲဒီသူတွေဖြစ်တယ်လို့အင်ဒိုနီးရှားအရာရှိတွေကအတည်ပြုပြီးတော့ပြောကြားသွားခဲ့ပါတယ်။လေရင်အပြည့်အစီအစနာတွေတွေ့ခဲ့ရတဲ့ပင်လယ်တွေကနေပြီးတော့အလောင်း40ထက်မနည်းကိုပြန်ဆဲယူရရှိထားပြီလို့အင်ဒိုနီးရှားတောင်ဝင်ရှိသူတွေကပြောပါတယ်။ဘော်နီယိုကျွန်းအနောက်တောင်ပိုင်းမိုင်တရာလောက်အကွာမှာကျေးဇူးရည်ရဟယင်တွေက Java ပင်လယ်ထဲမှာမျောနေတဲ့ရုပ်လောင်းတွေကိုဆွဲတင်နေတာကိုဒေတာရင်းကရုပ်တံသတင်းဌာနတွေကပဲဒီကနေ့ထုတ်လွှင့်ပြသပါတယ်။အသက်ကအင်ဂျီမပါဘဲနဲ့ပွားနေတဲ့ရုပ်လောင်းတွေ Java ပင်လယ်ထဲမှာမျောနေတဲ့ပုံကိုတွေ့ရတော့ဒီလင်ရင်ခင်းစင်မှာပါသွားကြသူ162ဦးရဲ့မိသားစုတွေအချင်းချင်းပြုတ်ဖက်ပြီးတော့ငွေကြွေးခဲ့ကြပါရပါတယ်။အသက်ရှင်ကျန်ရည်သူတယောက်မှအခုထိအရှာမတွေ့ပါဘူး။အမေရိကန်တို့ကသူတို့အဆိုဆိုမာလီးယားနိုင်ငံတွင်မှရှိတဲ့ El Shabab အဖွဲ့ခေါင်းဆောင်ပိုင်းလိုဆိုသူတွေပေါ်မှာလေကြောင်းတိုက်ခိုက်မှုတွေပြုလုပ်ခဲ့ပါတယ်။မြန်မာနိုင်ငံမှာလူနည်းစုရိုဟင်ဂျာတွေကိုနိုင်ငံသားအဖြစ်နဲ့အတိအမှတ်ပြုဖို့တန်းတူအခွင့်အရေးပေးဖို့မြန်မာအစိုးရကိုတိုက်တွန်းထားတဲ့အဆုံးဖြတ်ချက်တရက်ကိုကုလသမဂ္ဂအထွေထွေညီလာခံကချမှတ်လိုက်ပါတယ်။အိန္ဒိယနိုင်ငံမွန်ဘိုင်းမြို့မှာ2008ခုနှစ်ကဖြစ်ပွားသွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုကိုဥဆောင်စီစဉ်ခဲ့တဲ့ဆိုရဲဆွဲချက်တွေနဲ့ယာယီထိန်းသိမ်းခံထားရသူအယူခံနဲ့ပြန်လွတ်လာပြီးတော့နိုင်ပိုင်းအတွင်းမှာပဲပါကစ္စတန်ရဲတပ်ဖွဲ့ကသူ့ကိုပြန်ပြီးတော့ဖမ်းလိုက်ပါတယ်ရှင
်။တရင်ချင်းချုပ်ကိုမအေးတန်နာကျော်ကြီးညာပေးခဲ့တာပါဒီညနေခင်းအတွက်စီစဉ်ထုတ်လို့ရမှုကမတ်ခင်ဖြူထွေးဖြစ်ပါတယ်ရှင်။အင်ဂျင်နီယာကတော့ကတ်တက်ဘိုင်နန်ဖြစ်ပါတယ်။ဗီအမေရိကန်အတန်ညနေခင်းမြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။နောက်2နာရီအကြာည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့အစီအစဉ်မှာပြန်ပြီးတော့ဆုံတွေ့ကြရအောင်ပါ။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။
This program has come to you from the Voice of America, Washington.